ကျောင်းနိုင်ငံမုံရှင်မျိုးကကြံဆိုင်ခင်းတွေမှာကြံခုတ်လုပ်ငန်းလုပ်ကံမှုရောက်ရှိနေတဲ့မြန်မာအလို့သမား45ဦးအလို့ရှင်ကအစာရေစာဖြတ်တောက်ထားပြီးဆက်သွယ်လို့မရအောင်လှုပ်ထားတဲ့အတွက်အမြန်ဆုံးကူညီပေးဖို့ကြိုးစားနေတယ်လို့စကိုင်းတိုင်းဒေသကြီးလူငယ်ရေးရာကော်မတီနဲ့တိုင်းဒေသကြီးအစိုးရအဖွဲ့ကနေသိရပါတယ်။ အဲ့ဒီကြံခုတ်လုပ်ငန်းတွေမှာအလုပ်လုပ်ဖို့စကိုင်းတိုင်းဒေသကြီးကအလို့သမား45ယောက်ဟာဒီဇင်ဘာမှာတရုတ်နိုင်ငံကိုရောက်ရှိခဲ့တာဖြစ်ပါတယ်။အလို့ခေါ်တော့ကပြောခဲ့တဲ့အချက်တွေနဲ့တကယ်လက်တွေ့လုပ်ငန်းခွင်မှာဖြစ်နေတာတွေမတူညီတာကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။အဲ့ဒီနေရာမှာရင်ဆိုင်ခဲ့ရတဲ့အခြေအနေကိုမြန်မာနိုင်ငံကိုပြန်ထွက်ပြေးလာတဲ့ကိုစ
ไม่ใช่ผู้ใหญ่ยิ่งจะมาแล้วไม่รู้จะนั่งรู้แล้วยาวเช่นเลิกกันแล้วจะมาเป็นอะไรมั้ยอ่ะงานอะไรไม่รู้ด้วยจะนอนมาไม่รู้ไหนมั้ยดีมาเลวิซาอิงก็แล้วเดี๋ยวยังรู้ไอ้ประเทศมาอบอยู่อ่ะประเทศมาอบอยู่ดูว่ามีมาจ้างอาวุธเนี่ยจะรู้ใช่ไหมเนี่ยเยอะแยะขนาดไหนเราอยู่อ่ะดูแค่ดีก็ทำไม่ได้ทำไม่ดีจะทำไม่ได้ก็ควรไปแต่ป้าใส่ดีนะทุกทุกวิบวัยอ่ะเฮ้ยเราหมอเราเลยเจอซาอะไรเดียว
ไอ้ที่เนี่ยมาเอลดมาเรโก้คนนี้มีโอกาสนี่มึงว่ามึงว่ากันนี่มูเซ่ไอ้ที่การนี่มาจะเส้นเที่ยวนั่งงูคนนี้เล็บเป็นพิซซ่าเนี่ยขอตัวลาพี่ปีตอนนั้นดีกันนี่ซื้อเยอะกี่ดีกูช่างน้อยจ้าลาพี่เดลูเล็บเยอะไปเลย
อ่ะคุณนี่ทำมาส่วนเองไอ้ที่เอลดมาเรโก้ทำไมเนี่ยยี่เราลูกเสียงอ่ะมาปูปีโรราจ้าข้าเคยรีพินดีเดียวลูกลุงเอี้ยยากรมดีเวงอุ้งเวงสวาขยงอ่ะพี่ว่าเนี่ยคู่กันเลยก็ดีลูกเสียงอ่ะเนี่ยพี่ว่ามาอาศัยอยู่ที่ชะดาวทารีชะดาวลุงเนี่ยอ๋อดีสุราดีเป็นเสือดีอยู่ตามมือดีตรงนี้ก็พี่ว่ามากูดีอยู่ยี่หัวกูนี่นั่นพี่ว่ามาต้องขันทับว่าอาศัยอยู่ที่ชะดาวทารีตรงเอเดนี่ยี่เรากันนี่พี่ว่ามาอาศัยอยู่ม
ကလေးမျိုးကလည်းပါဝင်တယ်လို့သိရပါတယ်ချိတ်ဆက်ပြီးတဲ့ပွဲစားတွေကိုလည်းအမှုဖွင့်အရေးယူထားတဲ့အပြင်အဲ့ဒီအလုပ်သမားတွေကိုကူညီပေးနိုင်မှုအတွက်လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့တိုင်းလူမျိုးဝင်ကြီးကျောက်တာစောဝင်းကအခုလိုပြောပါတယ်
မြန်မာအလုပ်သမားအယောက်40ကျော်အခက်အခဲဖြစ်နေတဲ့တရုတ်နိုင်ငံကကြံခုတ်လုပ်ငန်းနေရာကိုနောက်ထပ်မြန်မာအလုပ်သမား200ကျော်ထပ်ရောက်လာတယ်လို့လည်းသိရပါတယ်။မြန်မာနိုင်ငံကိုပြန်ဖို့အကူအညီတောင်းနေတဲ့မြန်မာအလုပ်သမားတွေကိုတရုတ်လုပ်ရှင်ကအဆက်အသွယ်တွေဖြတ်တောက်ထားပြီး အဲ့ဒီလုပ်ငန်းဝင်ကနေနှိမ့်ထုတ်နေတာကြောင့်အမြန်ဆုံးကူညီပေးဖို့လိုအပ်နေတယ်လို့လည်းပြောကြပါတယ်ရှင်။